Israel စစ်တပ်ကဂါဇာကမ်းမြောင်က Kranchalon နယ်စပ်ခိတ်ကိုပြန်လည်ဖွင့်လှစ်လိုက်ကြောင်းဗုဒ္ဓဟူးနေ့ကကြေညာပေမဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပါလက်စတိုင်းပိုင်နယ်အတွင်းကိုဝင်ရောက်နိုင်ခြင်းမရှိသေးကြောင်းကုလသမဂ္ဂကပြောပါတယ်။အဲ့ဒီအနေတစ်ဝိုက် Israel ရဲ့တိုက်ခိုက်မှုတွေကြောင့်အကူအညီပေးရေးဝန်ထမ်းတွေထွက်ပြေးနေရလို့ပါလက်စတိုင်းဘက်ခြမ်းကနေအကူအညီလက်ခံပေးမဲ့သူမရှိဖြစ်နေတယ်လို့ကမ္ဘာ့ချမရေးအဖွဲ့ WHO ကပြောပါတယ်။တပြိုင်တည်းမှာပဲဂါဇာတောင်ပိုင်းမှာဆေးဘက်ဆိုင်ရာလုပ်ငန်းတွေမှာအသုံးပြုနေတဲ့လက်ကျန်လောင်စာဆီက3ရက်စာပဲကျန်တော့လို့WHO ကကြေညာပါတယ်ဒီအခြေအနေကြောင့်ပါလက်စတိုင်းဒုက္ခသည်တသန်းကျော်ခိုလုံနေတဲ့ Rafah မြို့ကစေယုံ3ခုနဲ့တစ်ခုကိုပိတ်ပစ်ရမယ့်အခြေအနေလို့ဆိုပါတယ် Hamas ရဲ့ဒုံးကျည်တိုက်ခိုက်မှုကြောင့် Israel စစ်သား4ဦးသေဆုံးပြီးနောက်ပိုင်း Kranchalon နယ်စပ်ခိတ်ကို Israel ဘက်ကပြီးခဲ့တဲ့သတင်းပတ်ကုန်လေးကပိတ်ခဲ့တာပါအင်္ဂါနေ့ကလည်း Gaza တောင်ပိုင်း Egypt နယ်စပ်က Rafah ခိတ်ကို Israel တန်ကားတပ်ဖွဲ့ဝင်တွေဝင်ရောက်သိမ်းပိုက်ခဲ့ပြီးနယ်စပ်ဖြတ်ကျော်တာတွေကိုတားမြစ်လိုက်ပါတယ်ဒီနေဆက်ဖြတ်ကျော်ဂိတ်နှစ်ခုစလုံးဟာပါလက်စတိုင်း 2.3 သန်းကျော်နေထိုင်နေတဲ့ဂါဇာကမ်းမြောင်အတွက်အဓိကအစားအစာစေဝါးနဲ့တခြားထောက်ပံ့ရေးပစ္စည်းတွေထောက်ပံ့ပေးနေတဲ့လမ်းကြောင်းနှစ်ခုဖြစ်ပါတယ်။ဂါဇာမြောက်ပိုင်းမှာတော့အစာရေစာခေါင်းမမှုကကတ်ကြီးတစ်ဖွဲလုံးလုံးလျှက်လျားကျရောက်နေပြီလို့ကုလသမဂ္ဂကကြေညာထားပါတယ်ခင်ဗျာ။